Welcome to the Voice of America in Burmese.
ဆက်ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေ့ကင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ25ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ24 40 51ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဲအင်ဂျင်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမြောက်ကိုရီးယားခီးစင်ကိုသမ္မတထရမ့်ကပြစ်လိုက်ပါတယ်ဘဝရင်အမေရိကန်ထက်လူတော်မှဂျွန်မက်ကိန်းဟာပြင်းထန်တဲ့အုံနောက်ကင်ဆာအတွက်ဆေးကုသနေတာကိုရက်လိုက်ပါပြီအခြေတော်အစားဒေသကလူ3ဦးကိုအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ကတတ်မှတ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဖန်စီကန်ရိုက်တာသတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးတို့အမှုကိုအခုလာမဲ့တင်းလာနေကြရင်တရားရုံးကအမိန့်ချတော့မှာဖြစ်ပါတယ
်ဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကောတရားဥပဒေစိုးမိုးရေးဖျားစင်ရေးဆိုင်တဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ်အဲ့ဒီဟာဒီဟိုမှန်တယ်ထွက်လို့
အမှုလိုက်ရှိနေဦးတန်းစောင်းပြောသွားတာပါဒီအကြောင်းသတင်းပေးဖို့ချက်နဲ့တူရခိုင်အရေးတကြော့ပြန်ဖြစ်ခဲ့တာတစ်နှစ်ပြည်လာချိန်မှာဘင်္ဂလားဒေ့ရှ်ဖြတ်ထွက်ခွာသွားသူတွေပြန်လာနိုင်ရေးဘယ်လိုအခြေအနေရှိပါသလဲဆိုတာနဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလာတွေကိုလည်းတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုသွားမဲ့အစီအစဉ်ကိုသူဖျက်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေတိတ်ကိုနှေးကွေးလွန်းတဲ့အတွက်အခုလိုပဲဖျက်လိုက်တာလို့ဆိုပါတယ်အခုအချိန်မှာမြောက်ကိုရီးယားကိုမသွားဘူးဝန်ကြီးမိုက်ပွန်ပေယိုကိုကျွန်တော်ပြောပြပါပြီ။ဘာကြောင့်လဲဆိုတော့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိသာထင်ရှားတဲ့တိုးတက်မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်က Twitter မှာတောက်ကြနေကရေးပါတယ
်။အမေရိကန်ပြည်ထောင်စုကအထင်ကရဝါရင့်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာသူခံစားနေရတဲ့အုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းသူ့ရဲ့မိသားစုကကြေညာလိုက်ပါတယ်။ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာရောဂါကုသနေရကြောင်းမှနှစ်ကအများပြည်သူသိအောင်အသိပေးကြေညာခဲ့ပြီးတဲ့နောက်တောက်ကြနေကထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာထက်ကြုံလွန်လာခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ရောဂါအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လွှဲလို့မရတဲ့အသက်အရွယ်ကြီးရင်မှုကြောင့်လည်းအခုလို့ဆုံးချက်ဆုံးဖြတ်ချက်မျိုးချခဲ့ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့အစဉ်လာရှိတဲ့ခိုင်မာတဲ့စိတ်ဆန္ဒနဲ့အညီဆေးဝါးကုသမှုကိုဆက်ပြီးမခံယူတော့ဘို့သူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။မစ္စတာမက်ကိန်းဟာ2018ခုနှစ်ဇူလိုင်လကစပြီးအုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုခံယူနေခဲ့တာပါ။ခွဲစိတ်ကုသခံယူမှုအပြီးနှစ်ပတ်အကြာမှာဝါရှင်တန် DC ကလွှတ်တော်ကိုပြန်လာပြီးသမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုပြင်ဆင်တဲ့ဥပဒေသစ်ကိုသူ့ရဲ့ပါတီနဲ့ဆန့်ကျင်ပြီးထောက်ခံခဲ့ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Mr. McCain ဟာ2000ပြည့်နှစ်ကတကြိမ်2008ခုနှစ်ကတကြိမ် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်။သူဟာ American ရေတပ်စစ်မှုထမ်းတဦးအနေနဲ့ VNN စစ်ပွဲကာလတုန်းကစစ်တုံးပန်းအဖြစ်၅နှစ်ခွဲကြာညှဉ်းပန်းနှိပ်စက်အကျဉ်းကျခံခဲ့ရပါတယ်ရှင်
။ဇင်ဘာဝေနိုင်ငံမှာဇူလိုင်လ30ရက်နေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့ရှောက်ထားချက်ကိုဇင်ဘာဝေအခြေခံဥပဒေခွင်ရုံးကပယ်ချလိုက်ပါတယ်။တောက်ကြနေ့ကချမှတ်တဲ့ဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲအနိုင်ရထားတဲ့လက်ရှိသမ္မတ MSN မနန်ကာကွာအနေနဲ့အခြေခံဥပဒေပြဋ္ဌာန်းချက်အရ48နာရီအတွင်းကျန်းသစ်စာချိန်ဆိုဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။တရားသူကြီးချုပ်လူးခ်မလာပါကသူ့ဆိုအပြင်အားလုံးသဘောတူဆုံးဖြတ်ချက်လို့ဆိုတော့ကိုတနာရင်ဒီပါကြာအသေးစိတ်ရှင်းလင်းဖတ်ကြားပြပါရယ်ရွေးကောက်ပွဲဟာမတမာမှုတွေနဲ့ပြည့်နေတယ်လို့အတိုက်ခံကပြောတာကိုတရားသူကြီးချုပ်ကပယ်ချပြီးသမရမန်နန်ကာဝါကိုအနိုင်ရသူဖြစ်ကြေညာပါရယ်ခဏဦးထွက်ထားတဲ့ရွေးကောက်ပွဲရလဒ်တွေကသမရမန်နန်ကာဝါဟာမဲရီအတွက်50.8%ခန့်ကျော်ကျော်လေးနဲ့အများစုမဲကိုအနှဲငယ်ပဲအသားရထားတာပါရွေးကောက်ပွဲကော်မရှင်ကတော့တကယ်တမ်းမန်နန်ကာဝါရတဲ့မဲရီအတွက်ဟာ50.6%ခန့်ရှိတယ်လို့ပြောထားပါရယ်အတိုက်ခံသမ္မတကိုယ်စားလှယ်လောင်းနယ်ဆန်ချာမီစာကမဲရီအတွက်44ရာခိုင်နှုန်းကျော်လေးရပါတယ်။ရလဒ်တွေရတိကျမှုမရှိဘဲချာမီစာသာလျှင်အနိုင်ရသူဖြစ်တယ်လို့သူ့ရဲ့ဥပဒေရေးအဖွဲ့ကဆိုပါတယ်။ရလဒ်တွေဟာမှားရွံ့တယ်လို့သူတို့ထောက်ပြတဲ့တက်တီထောက်ထားတွေကိုဗိုလ်ဒူးနဲ့တရားရုံးကြံတာဘွဲတွင်ချာမီစာရဲ့ရှေ့နေတွေကတင်ပြကြပါတယ
်။ဆီးရီးယားနိုင်ငံမှာတပုံတွေနောက်ဆုံးထိမ့်ချုပ်ထားတဲ့အစ်ဒလစ်ကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အလားအလာရှိနေတဲ့အပေါ်မှာစစ်တိုက်ဖြည့်ရှင်းမှုဟာအခြေအနေတွေကိုပိုးပြီးဆိုးလာမှာဖြစ်ကြောင်းရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိနေတဲ့တူရကီနိုင်ငံသားဝင်ကြီးမော့ဖလက်ကာဗူဆွန်လူကတတိပေးပြောကြားခဲ့ပါတယ်ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားအစိုးရတပ်ဟာ Idlib ကိုပြန်တိုက်ဖို့အလားအလာအတွက်ကြိုတင်ပြင်ဆင်ထားပြီးသားဖြစ်ပါတယ်။တိုက်ပွဲတွေထပ်ပြီးဖြစ်လာခြင်းအပြင်အဲ့ဒီမြို့နာပတ်ဝန်းကျင်တဝိုက်သားမကတနိုင်ငံလုံးမှာပါ NDA တွေပို့ပြီးကြားရောက်လာမှာဖြစ်ကြောင်းတူရကီဝန်ကြီးကပြောပါတယ်။ Syria နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက် External သဘောတူညီချက်အစီအစဉ်အတိုင်းစီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲရေးထိမ့်သိမ်းထားဖို့နိုင်ငံတကာအနေနဲ့ပူးတွဲလှုပ်ဆောင်တင်ကြောင်းတူရကီဝန်ကြီးကဆိုပါတယ်။အဲ့ဒီမှာစီးရီးယားတနိုင်ငံလုံးရဲ့အရက်သားအရေးအတွက်အများဆုံးရှိနေတာကြောင့်သူတို့အတွက်ထိခိုက်မှု NDA စိုးရိမ်ရကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်တူရကီနိုင်ငံသားဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးလက်ဖရော့ကတော့စီးရီးယားနိုင်ငံမှာအခြေအနေတည်ငြိမ်ဖို့နဲ့စီးရီးယားဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့နှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတယ်လို့သတင်းထောက်တွေကပြောပါတယ်ရှင်။
အံတန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့စနေနေ့ပတ်သက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တီအီမရန်ခန်းကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးရှားမာမှုကူရရှိကတောက်ကြနေမှာပြောပါတယ်။တယ်လီဖုန်းဆက်စကားပြောတဲ့နေ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်ထဲမှာဝန်ကြီးပွန်ပေယိုကပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီအားလုံးနဲ့ပတ်သက်ပြီးအခိုင်အမာအရေးယူလှုပ်ဆောင်မှုအရေးကြီးတယ်ဆိုတာထည့်ပြောသွားတယ်လို့ပြောထားပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်ဟာအမှန်တရားနဲ့ဆန့်ကျင်နေတယ်လို့စနေနေ့ကအစ္စလာမဘတ်မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကူရရှိကထုတ်ပြန်ပြောဆိုတာပါသူတို့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့ပါကစ္စတန်နိုင်ငံတွင်အခြေစိုက်လှုပ်ရှားနေတဲ့အကြမ်းဖက်ဝါဒီများဆိုတာဟာအချက်လက်အမှန်တွေနဲ့ဆန့်ကျင်နေပါတယ်ဒီစကားကိုကျွန်တော်ယုံကြည်မှုအပြည့်နဲ့ပြောပါတယ်လို့ဝန်ကြီးကူရရှိကပြောပါတယ်အမေရိကန်ပြည်ထောင်စုကဆင်နွှဲနေတဲ့အကြမ်းဖက်ဝါဒနှင်းနှင်းရေးစစ်ပွဲမှာပါကစ္စတန်ဟာအဓိကကျတဲ့မာမေးနိုင်ငံတစ်ခုဖြစ်ပြီးလက်ရှိမှာနှစ်နိုင်ငံများဆက်ဆံရေးကမကောင်းလာပါဘူး
အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့သဘုံအဖွဲ့ဝင်16ဦးသေဆုံးခဲ့ရတယ်လို့တာလီဘန်သဘုံအဖွဲ့ကတောက်ကြနေကပြောကြားခဲ့ပါတယ်။သေဆုံးခဲ့တဲ့သဘုံတွေဟာအာဖဂန်နစ္စတန်နိုင်ငံအရှေ့ချမ်းမှာပြိုင်ဘက် IS စစ်သွေးကြွတွေကိုတိုက်ခိုက်နေသူတွေဖြစ်တယ်လို့တာလီဘန်ဘက်ကပြောပါတယ်။အရှေ့ပိုင်းခရိုင်တွေဖြစ်တဲ့နာဂါဟာနဲ့ကူနာကိုအခြေပြုထားတဲ့ IS အဖွဲ့ကိုသူတို့တာလီဘန်သဘုံအဖွဲ့ကတိုက်ခိုက်နေခြင်းအမေရိကန်လေကြောင်းကနေပစ်ခတ်ခဲ့တယ်လို့တာလီဘန်သဘုံအဖွဲ့ရဲ့ပြောခွင့်ရZabi Hala Mujahid ကပြောပါတယ်သူတို့မော်တော်ကားတွေနဲ့ကာကွယ်ရေးအတွက်နေရာယူထားတဲ့ဘက်ကိုအမေရိကန်ကလေကြောင်းကနေအကြိမ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်တာလီဘန်သဘုံတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ဘက်ကတော့ဒီပြောဆိုချက်အပေါ်မှာတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးအာဖဂန်နစ္စတန်မြောက်ပိုင်းခရိုင်တစ်ခုမှာအခြေချနေတဲ့ IS တိုက်ခိုက်ရေးသမားတွေစီကိုအမည်မသိရဟတ်ရင်တွေက KMI ကြောက်တွေလက်နက်တွေတည်ယူပို့ဆောင်ပေးခဲ့ကြောင်းရုရှားကဆွဆွဲပြောဆိုပြီးနောက်တည့်ရက်မှာအခုလိုတာလီဘန်သဘုံတွေဘက်ကအမေရိကန်ကိုပြစ်တင်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ရှိတော်ချက်ဒေသကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါဒီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာသတ်မှတ်လိုက်ပါတယ်။မလေးရှားနိုင်ငံသားမိုဟာမက်ရာဖီဦးဒင်းအင်ဒိုနီးရှားနိုင်ငံသားမိုဟာမက်ကာရင်ယူဆော့ဖ်ဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားမိုဟာမက်ရီဇာလာဟာမန်ကီရမ်တို့ကိုအကြမ်းဖက်ဝါဒီတွေဖြစ်သတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2016ခုနှစ်ဇွန်လကထုတ်တဲ့ IS ဝါဒဖြန့်ချီရေးဗီဒီယိုထဲမှာ IS အဖွဲ့ကဖန်ထားတဲ့အကြမ်းသားသုံးဦးကိုဒီလူသုံးယောက်ကကောင်းဖြတ်တန့်နေတာကိုရယူထားတာပါပါတယ်။အကြံဖက်ဝါရနဲ့ဗန်ဒါငွေကြေးပိုင်းစုံလန်းတော်လိုင်းဆိုင်ရာဗန်ဒါရေးဌာနအငြိမ်းတန်းဝန်ကြီးစီဂိုးမန်ဒယ်ကကစစ်သွေးကြွအကြံဖက်ဝါဒီအဖွဲ့ထဲဝင်ရောက်ရေးရှေ့တော်ရှာဒေသကအစွန်ရောက်သူလူကိုစီယုံမှုရွေချက်နဲ့ဝါရဖြန့်လုပ်ငန်းတစ်စီးတစ်ပိုင်းဖြစ်ကောင်းဖြတ်တက်ပြတဲ့ဗီဒီယိုနဲ့တခြားဆိုးသွမ်းရက်စက်တဲ့လူရောက်တွေမှပေါဝင်ပတ်သက်သူ ISIS အဖွဲ့အတွက်လူစုဆောင်ပေးသူတွေကိုဗန်ဒါရေးဌာနကပြစ်မှတ်ထားရေးယူတာဖြစ်တယ်လို့ပြောပါတယ်။
ဟာရီကိန်းလိန်းမုန်တိုင်းဟာဟာဝိုင်ကျွန်းအလယ်ပိုင်းကိုကြောက်ကမန်းလိလိနီးကပ်စွာဥတီသွားဖို့ရှိနေပြီးမကြာမီနိုင်ပိုင်းအတွင်းမုန်တိုင်းကြာရောက်ဖို့ရှိကြောင်းအမေရိကန်ပြည်ထောင်စုဟာရီကိန်းစင်တာကပြောပါရယ်ဟာရီကိန်းလိန်းမုန်တိုင်းကိုလက်ရှိမှာအဆင့်နှစ်အဖြစ်သတ်မှတ်ထားပါရယ်မာယူနဲ့အာဟူကျွန်းတွေမှာတော့ဒေသစံတော်ချိန်တောက်ကြနေ့ ညပိုင်းမှာဟာရီကိန်းမုန်တိုင်းကြားရောက်မယ်လို့ခန့်မှန်းထားပါတယ်။တကယ်လို့များဟာဝိုင်မှာရှိနေမယ်ဆိုရင်ဒေသအာဏာပိုင်တွေရဲ့သတိပေးချက်တွေကိုဂရုတစိုက်ရှိဖို့နဲ့ကိုယ့်ရဲ့ပတ်ဝန်းကျင်တစ်ဝိုက်မှာဖြစ်နေတဲ့အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနအုပ်ချုပ်ရေးမှူး Brock Long ကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။အဟူးကျွန်းမှာတော့လူပေါင်း1500လောက်အရေးပေါ်ခုံလုံရေးစခန်းတွေမှာရောက်ရှိနေပြီဖြစ်တယ်လို့အမေရိကန်ကြက်ချင်းနေအသင်းကအရာရှိတဦးကပြောပါတယ်။မုံတိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့တဲ့င်းတွေမရရှိနေပါဘူး။ဒါပေမဲ့မြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်လမ်းတချို့ပိတ်ထားရပြီးတချို့နေရာတွေမှာဆို48နာရီတွင်းမိုးရေချိန်89စင်တီမီတာကျော်ထိရှိခဲ့ပါတယ်ရှင်။
စနေနေ့မနေ့ကင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှန်ရင်နိုင်လို့ပြောပြခဲ့ကြတာပါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာကရော bambi.voanews.com internet စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ဆွဲချက်တင်ခံရတဲ့ writer သတင်းတောက်တွေရဲ့အမှုမှာအပြည့်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ29တနင်္လာနေ့မှာအပြည့်သက်စီရင်ချက်ချတော့မှာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့တရားရုံးကချမှတ်မဲ့ဆုံးဖြတ်ချက်အမိဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းပြည်ဝေသတင်းတော့အမေခါကစူးစီးတင်ပြထားပါတယ
်လာမယ့်28ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝယ်တွေ့ရှိတဲ့ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းထောက်တွေကိုနိုင်ငံတော်လွှတ်အပ်ဥပဒေနဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖမ်းဆီးခံရိုက်တာသတင်းထောက်နှစ်ဦးစလုံးကတော့စွပ်စွဲထားတဲ့စွပ်စွဲချက်တွေအတွက်တရားလိုဘက်ကတတ်သိခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှေ့နေတွေဘက်ကတော့သတင်းထောက်တွေဟာလှုပ်ဝက်အပ်ဥပဒေနဲ့ညှိစွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတဲ့ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့နေတဲ့ဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာမြန်မာဒီမိုကရေစီရေးနဲ့သတင်းလွတ်လပ်ခွင့်ကိုမီးမောင်းထိုးပြမယ်အကောင်းဆုံးတာရကတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါတောင်းချင်းရမှာကတခြားလိုအပ်တဲ့ဟိုအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုတိကျတဲ့လူယူဆတဲ့လူတွေလည်းရှိကြလို့ဟလာဒီဟာဒီတရားဥပဒေစိုးမိုးရေးအတွက်ရည်ကြီးတယ်လို့ယူဆတဲ့လူတွေရှိတယ်။အဲ့တော့ပြောလို့တောင်းချင်းရာနဲ့တွေ့မယ်ဆိုရင်တော့ဒါကအချင်းတွေမကောင်းနိုင်ဘူးဥပဒေပိုင်းရဆိုလို့ရှိရင်တော့ညာဒီလုံးဝအပြစ်မပေးတင်တဲ့အမှုတစ်ခုပါဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကတရားဥပဒေစိုးမိုးရေးရှစင်ရေးပိုင်းနဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ
်ပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဒီဇယ်ဥပဒေအရအမြင့်ဆုံးထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂဇင်းအယ်ဒီတာသတင်းစာဆရာကိုဇေယျလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုံ့ဆော်ခဲ့တဲ့သူတို့အတွေအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါဗျ။အဲ
့ဒီနေ့ရဲ့အဆုံးဖြတ်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ်ကိစ္စပေါ့နော်ဘာလို့လဲဆိုတော့ဒီဆရာနှစ်ယောက်ရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးမှာအပြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီးရရှိတယ်ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားကိုဖော်ထုတ်တယ်ဆိုတာဒါတတ်တယ်ပဲလေဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရေးတယ်ဆိုတာကကြောမကောင်းကြောမကောင်းတဲ့ကိစ္စလို့ပဲကျွန်တော်ကမြင်ပါတယ်ဆိုတော့ကျွန်တော်တို့လွံ့မြောက်ပါစီလို့ဆုတောင်းလွံ့မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါသည်လို့ပဲကျွန်တော်ဆိုကောင်းပါတယ
်မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်ရှင်းနေဦးသိန်းတန်းဦးကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ပကတိအခြေအနေနဲ့ဆိုတာအနေနဲ့ဆက်ထောင်းချမှာပါပဲ။ဒါသူတို့ကမလွဲမသူကိုချအောင်ဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုအခြေခံတာပေါ့နော်။ဒီကတော့အဲ့ဒီဇာလန်းကြီးကိုသူကငင်းွယ်နေရတာပေါ့နော်။ဒါတွေကပြန်နေပရင်းအဖွဲ့ကြီးတွေကလေယောမကန်ဝါရပြန်ကြီးပဲနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသူချအောင်နော်။ဥရေသဘောအရဆိုရင်တော့ဒါဟာဥရိနမကြီးပါဘူးဒါကနောက်တကား free of information တားမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူမှုရှိတယ်။ဒါအာဒါပိုင်ကဆွဲရင်ရှေးကြီးကဆွဲလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော်
။တစ်ချိန်တည်းမှာပဲ writer သတင်းနောက်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရက်သားဆိုရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်တာတဲ့ပေဒံတစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုလျက်ရှိပါတယ်ရှင်။
ပြည်ရေးသတင်းနောက်မိခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်အရေးကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပရိပက္ခတွေကြောင့်ရညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တာအခုဆိုရင်တစ်နှစ်ရှိသွားခဲ့ပါပြီဘင်္ဂလားဒေ့ရှ်ထွက်ပြေးသွားတဲ့သိန်းနဲ့ချီတဲ့ရညာတွေအခုချိန်ထိ BND ရဲ့ကင်းကင်းနဲ့ပြန်လာနိုင်မဲ့အခြေအနေမှာမရှိသေးဘူးလို့ကုလသမဂ္ဂကပြောကြောင်း VOA သတင်းနောက်မာဂရက်ဘာရှာသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဟာကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အဲမှာရှိတဲ့ရိုဟင်ဂျာတွေဟာမြန်မာနေဆက်တာတွေအစားအစာငတ်မောခေါင်းပါတာတွေယောဂဗျာတွေနဲ့မုတ်တုံမှုအဆက်မပြတ်ရွာသွန်းတဲ့ဒဏ်တွေကြောင့်အထိတ်တလန့်ဖြစ်နေကြပါတယ်။အာဒမာဒီယန်ဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးအကြံပေးဖြစ်ပါတယ
်။ This is something we cannot but call ethnic cleansing. However,following my visit in
ဒါလူမျိုးစုလည်းရှင်းလင်းဖယ်ရှားတာပါဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာတိသားကိုတွားပြီးဒုက္ခသည်တွေနဲ့ကျွန်တော်တို့တွေ့ပြီးတဲ့အချိန်မှာတော့ဒေမှုနဲ့ပတ်သက်လို့တရားရုံးတင်ခဲ့မယ်ဆိုရင်ဒါကလူမျိုးတုံးတပ်ဖြတ်မှုဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ကောက်ချက်ချမှာဖြစ်ပါတယ
်မြန်မာဆိုရဘက်ကတော့ဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချခဲ့ပါတယ်ဥရောပကဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းကတော့
We have said before and this is not ethnic cleansing this is not genocide
ကျွန်တော်တို့အရင်ကလည်းပြောခဲ့ပြီးပါပြီဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမဟုတ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုလည်းမဟုတ်ပါဘူ
းပြီးခဲ့တဲ့ August လကအာဆာအစွန်းရရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ရာကနေမြန်မာစစ်တပ်ကဒေသတွင်းမှာနေမြေရှင်းလင်းမှုတွေလုပ်ခဲ့ပြီးအဲဒီကနေရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာဆိုရဘက်ကတော့အခြေအနေတွေဟာတိုးတက်လာနေပြီးဒုက္ခသည်တွေကိုပြန်လက်ခံဖို့အစဉ်စဉ်ဖြစ်နေပြီလို့တာမကြီးဦးဟောက်တူဆန်းကပြောပါတယ
် Now the situation on the ground is now quiet and we have been able to restore peace
အခုဆိုရင်ဒေတာရင်းအခြေအနေတွေကငြိမ်သက်မှုရှိနေပြီးကျွန်တော်တို့အနေနဲ့ဒေတာရင်းမှာတည်ငြိမ်အေးချမ်းမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
ဒါမဲ့ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့တချို့တွေကတော့စိုးရိမ်နေကြသေးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကြံပေးအာရမာဒီယန်ကတော့အခုလိုပြောပါတယ
်။ The conditions for a safe and dignified return are not yet.
ဘေးရန်ရဲ့ကင်းကင်းနဲ့ကုန်စည်ကရှိရှိပြန်လည်နိုင်မှုအခြေအနေတွေမရှိသေးပါဘူး။ဒါကြောင့်ဒီချင်းကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာဆိုရကိုသူတို့ပြောထားတဲ့အတိုင်းလုပ်လာအောင်ပို့ပြီးတော့ဖိအားပေးသွားရမှာဖြစ်ပါတယ်။
မြန်မာဆိုရကောင်းဆောင်တော်ဆန်းစုကြည်ကိုလည်းရိုဟင်ဂျာပြဿနာကိုတိထက်ပိုပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံကတာဝန်ပြည်သူတွေကတော့အဆိုရရဲ့ကင်တွယ်ဖြေရှင်းပုံကိုကျေနပ်ကြတယ်လို့ Asia Society အဖွဲ့က Debra Eisenman ကပြောပါတယ်။ MediWorlds အဖွဲ့ဝင်နိုင်ငံတကာလေးလာစောင့်ကြည့်သူတွေကတော့ဒီပြဿနာကိုရေရှည်ဖြေရှင်းနိုင်ဖို့အတွက်တာဝန်ခံမှုရှိဖို့ကအရေးကြီးတယ်လို့ဆိုပါတယ
် We need to see a referral to the International Criminal Court by the UN Security Council The crimes that were
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလွန်ကြိုရေးကောင်စီကနေနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးတာကိုကျွန်တော်တို့အနေနဲ့မြင်ကြပါတယ်ရခိုင်ပြည်မြောက်ပိုင်းမှာကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာနိုင်ငံတကာဥပဒေအောက်မှာဖြစ်တာပါဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုပါ
မြန်မာဆိုရဘက်ကတော့နိုင်ငံတကာကျွမ်းကျင်သူ2ဦးပါဝင်အဖွဲ့ဝင်4ဦးပါတဲ့ကော်မရှင်တစ်ရပ်ကိုမကြသေးခင်ကပဲဖွဲ့စည်းခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေပြန်လည်ခံရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့ဒုက္ခသည်တယောက်မှပြန်လာခြင်းမရှိသေးပဲအခုနှစ်ပထမ6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူဟာ11,000ကျော်ရှိတယ်လို့ဆိုပါတယ် မြန်မာဆိုရဘက်ကတော့နိုင်ငံသားဖြစ်ခွင့်အပါဝင်ပကြာသေးခင်ကကွယ်လွန်သွားခဲ့တဲ့ကုလအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့ကြံပေးချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ဖို့လှုံ့ဆော်နေပြီးတော့အချိန်ယူရမှာတော့ဖြစ်တယ်လို့ပြောပါတယ်။ဒါမဲ့လည်းကြံဖက်ဝါရဆွဲကင်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းမှာချင်းချောင်းမှုဖြစ်ဆက်ပြီးရှိနေတုံးပဲလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပကြာသေးခင်ကစင်ကိုနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ်။ဒါပြင်ရိုညာအစိုးရအဖွဲ့တွေဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ပွဲရှိတယ်လို့လည်းမြန်မာအသံမကြီးက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုရနန်တင်ပြသွားတာပါ။ဖီလိုမန်သမရဒူတာတီကသူနှုတ်ထွက်တော့မယ်လို့ဒီလာအတွင်ပြောခဲ့ပေမဲ့နောက်ပိုင်းကျတော့သဘောထားပြောင်းသွားပြီးဖီလစ်ပိုင်သတင်းမီဒီယာတွေနဲ့အထက်လွှတ်တော် website မှာတင်ထားတဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။အကျဉ်းပြခြားစားမှုနဲ့လက်နက်ကင်ပုံကံမှုဆက်ရှိနေတဲ့အပေါ်သမရဒူတာတီကဒေါသပိုထွက်လာပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးပေါ်မှာတန်တရာအဝင်သူတွေလည်းရှိလာတယ်လို့ Ralph Jennings ပြပို့ထားတဲ့သတင်းလွှာကိုကိုကျော်သိန်းအပြည့်စုံပြောပြမှာပါ
။သမရဒူတာတီတကယ်ပဲယာရုကနှုတ်ထွက်မယ်လို့မျှော်လင့်မထားကြပဲသူရဲ့တကယ်လို့ရက်တွေထဲပြောနေတာတွေကပိုပြင်းထန်တယ်လို့ဖိလစ်ပိုင်နိုင်ငံသားတွေကမြင်ပါတယ်။နှုတ်ထွက်မယ်ဆိုတဲ့သူရဲ့စကားဟာဖိလစ်ပိုင်နိုင်ငံရဲ့ရေရှည်ပြဿနာတွေကိုဖြေရှင်းဖို့လုပ်ငန်းစဉ်တစ်ခုရှိထားတဲ့ကြားမှာပဲလို့ဖို့ကြတော့မလွယ်ဘူးဆိုတာပြနေတယ်လို့လေလာသူတွေကပြောပါတယ်။သူကအထူးသဖြင့်အကျင့်ပြတ်ခြားစားမှုနဲ့မူရစီပြဿနာကိုပြအောင်ရှင်းကျင်တယ်။တပုံတွေကိုလက်နဲ့ဖြုတ်သိမ်းပြီးအခြေခံဆောက်အုံဗိုလ်မျိုးထူထည်ရေးတရုတ်နဲ့လက်တွဲလုပ်ကျင်တယ်လို့လေလာသူတွေကဆိုပါတယ်။သူရဲ့သမရတတန်း3လကနေ6လအတွင်းမူရစီပြဿနာနဲ့ရာဇဝတ်မှုတွေကိုမရှင်းနိုင်ဘူးဆိုရင်နှုတ်ထွက်မယ်ဆိုတာလွန်ခဲ့တဲ့နှစ်နှစ်ကအခိုင်အမာပြောထားတယ်လို့ဖိလစ်ပိုင်ထက်လွတ်တော်မှလိုင်လာဒူလီမာရဲ့ဩဂုတ်လ22ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒါဗာဟိုမြို့တော်ဝန်ဟောင်းအသက်83နှစ်အရွယ်ဒူတာဒီဟာပြီးခဲ့တဲ့ဇူလိုင်လကလည်းနှုတ်ထွက်ဖို့နဲ့ပတ်သက်ပြီးပြောခဲ့သေးပေမဲ့တီးခြားရွေးကောက်တင်မြောက်ထားတဲ့ဒုသမရကသူ့ကိုစက္ကန်နာမဟုတ်ပဲလူလူကရွေးချယ်သူပဲသူ့နေရာကိုစက္ကန်သင့်တယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံဒူလာဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရာရက်စ်က
He's just his usual self. He's thinking out loud. My honest assessment is that he's not
သူကသူလုံးနေကြပြောနေကြအတိုင်းပါပဲစိတ်တည်းရှိတယ်လို့ပြောပလိုက်တာပါပဲကျွန်တော်ရိုးရိုးသားသားသုံးသပ်ရရင်တော့ဒီကိစ္စအပေါ်သူအလေးနဲ့ရှိလာတာမဟုတ်ပါဘူ
းတရားမဝင်မှုရေးစေဝါရောင်းဝယ်မှုတွေရပ်သွားစေဖို့အတွက်အနောက်နိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေရဲ့အဆိုအရဥပဒေလက်လွတ်တပ်ဖြတ်နည်းကိုသုံးပြီးနှိမ်နင်းတာကြောင့်သမရဒူတာလေးကိုကမ္ဘာတဝန်းပိုတိလာကြတာပါဒီနှိမ်နင်းမှုမှာလူပေါင်း13,000ထဲမှနေအသက်ခံရတယ်လို့ဖိလစ်ပိုင်နိုင်ငံကက်သလစ်ဘုန်းတော်ကြီးများကွန်ဖရင့်ကပြောပါတယ်မူရစီပြဒနာကပြီးမသွားပဲပိုဆိုးလာပွဲတောင်ရှိတယ်လို့မနီလာခြေဆိုင်ဘာဂွန်အယ်လီယာဆန်မာဂါဘာယာအဖွဲ့ရဲ့အတွင်မှုချုပ်ရီနာတိုရီယက်စ်ကပြောပါတယ
် It's not really something new except that in this case yes underscored his frustration
နောက်ထပ်မယ်လို့ပြောတာတကယ်တမ်းကျအစ်စ်မဟုတ်ပါဘူးဒီကိစ္စမှာထူးခြားတာကမူရစီပြဒနာကိုသူအပြတ်မရှင်းနိုင်တဲ့အပေါ်စိတ်ပြတ်တယ်ဆိုတာပေါ်လာတာပါပဲလူထောင်ပေါင်းများစွာကသူတို့တပ်ပစ်ပြီးတာတောင်သူတမရတတံမကုံခင်မှာမူရစ်စီပြဿနာကပိုဆိုးလာပွဲရှိပါတယ်
။90ကြာလာပြီဖြစ်တဲ့ကွန်မြူနစ်ပုံကံထောက်ချောက်မှုအပေါ်မှာလည်းတမရဒူတာဒေးစိုးရင်ပူပန်နေတယ်လို့မနီလာမြို့တော်ဖိလစ်ပိုင်ဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါင်းပေါက်ကဟာမန်ခရက်ဖ်ကပြောပါတယ
်။ He doesn't see why the communists are still pursuing their agenda through an armed insurgency. The main point I think from his
perspective ကွန်မြူနစ်တွေကသူတို့လိုချင်တာကိုရဖို့ဘာကြောင့်ဆက်ပြီးလက်နက်ကင်ပုံကံနေလဲဆိုတာသူနားမလည်ပါဘူးအဓိကကတော့သူ့အမြင်မှာကနိုင်ငံရေးလှုပ်ချင်နေဆိုရင်နီးမှန်လက်မှန်လှုပ်ရွေးကောက်ပွဲဝင်ဆိုးရရနဲ့တွဲလို့ဆိုတာမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့လတုန်းကတော့နိုင်ငံတော်ပိုင်းမှာမွတ်စလင်တွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ပိုရစေမယ့်ဥပဒေတရက်ကိုလွှတ်တော်ကပြဋ္ဌာန်းပေးခဲ့ပါတယ်ဒေသရဲ့တည်ရန်စာတအရင်းအမြစ်အများပြားကိုခရီးယန်လူများစုတွေကထိန်းချုပ်ထားတယ်လို့ယူဆတဲ့မွတ်စလင်တွေကအဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကံတာကနေလူပေါင်း13,000လောက်တည်ဆုံထားရတာပါ။တောင်တရုတ်ပင်လယ်တွင်ရေပြင်နဲ့နမိတ်ပိုင်ဆိုင်မှုဆိုင်ရာဆက်ပြီးအငင်းပွားနေတဲ့အကြောင်းပါပဲ။တရုတ်နဲ့ချစ်ချည်ရင်းနှီးမှုပိုကောင်းလာတာကိုအများလက်ခံဖို့အတွက်လဲသမရဒူတာဒီအနေနဲ့စူးစမ်းလှုပ်ဆောင်နေရဆဲပါ။အထူးသဖြင့်တော့ဖိလစ်ပိုင်စစ်တပ်တွင်မှာတရုတ်အပေါ်မယုံကြည်မှုကရှိနေပါတယ်။သူလုံနေတာမှန်သမျှကိုစန့်ကျင်ခံနေရတဲ့အပေါ်သူစိတ်ပြက်လက်ပြက်ဖြစ်လာနေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ။
ဖိလစ်ပိုင်တရုတ်ကြားဆက်ဆံရေးအခြေအနေပေါ်ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ် AIDS ရောဂါကိုအမြင့်ဖြုတ်တိုက်ဖျက်နိုင်ရေးအစိုးရတွေနဲ့လူမှုအတိုင်းဝိုင်းကြားအခိုင်အမာအလေးနဲ့မလုပ်ဘူးဆိုရင် AIDS ဖြစ်ပွားမှုပြန်လဲနှိုးထလာနိုင်တယ်လို့ကျွမ်းကျင်သူတွေကသတိပေးနေပါတယ်
ကုသပိုင်းမှာတိုးတက်မှုတွေရှိလာပေမဲ့ AIDS ဖြစ်ပွားစေတဲ့ virus ကဆက်လက်ပြန့်နှံ့နေပြီးစိုးရိမ်စရာအဖြစ်ဆက်ရှိနေသေးဖြစ်ကြောင်းအထူးသဖြင့်တော့လက်လန်းမမီတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစိုးရအရာဆုံးဖြစ်တယ်လို့ AIDS ရောဂါဆိုင်ရာကျွမ်းကျင်သူတွေကပြောနေတာပါ VOA သတင်းနောက် Carophia Sen ပြပို့တဲ့သတင်းကိုတော့မှတ်သိကြတိုက်တင်ပြပါမယ်
AIDS ယောဂါရဲ့တွင်ပြင်လက္ခဏာကလွန်ခဲ့တဲ့ဆယ်စုနှစ်သုံးခုတာကာလအတွင်းပြောင်းလဲလာခဲ့ပါတယ်။ဘသူကကူးစက်ခံထားရသလဲ။ဘသူကယောဂါမရှိသူလဲဆိုတာကိုပြောဖို့မဖြစ်နိုင်တော့ပါဘူး။အရင်ကတော့ AIDS ဖြစ်ပြီးဆိုတဲ့လူတစ်ယောက်ကသေမိန့်ကြသလိုဖြစ်ခဲ့ပေမဲ့အခုတော့ရေရှည်ကုသရေးနဲ့တာမန်လူတဦးလိုနေထိုင်အသက်ရှင်လို့ရနေပါပြီ။ virus ပိုကူးစက်ခံရနိုင်ခြေရှိသူတွေလည်း HIV မကူးစက်အောင်PrEP ဆိုတဲ့ကာကွယ်ဆေးတောက်လို့ရနေတာပါ။ဒါကအခုနောက်ဆုံး AIDS တိုက်ဖျက်ရေးဆေးပညာရဲ့တိုးတက်ဖြစ်ထွန်းမှုဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကဒေါက်တာ Chris Beer ကအခုလိုပြောပါတယ်
။ The most powerful new tool in prevention we've had in a generation of research.
ဆေးတူးသေးတနာတွေလုတ်ခဲ့ပြီးဒါကအစွမ်းအထက်ဆုံးနောက်ဆုံးပေါ်ကြိုတင်ကာကွယ်ရေးနှီးပါ။နောက်ပေါင်းစပ်ကူးသနိုင်မလားဆိုတာကိုလည်းလေ့လာနေပါတယ်။ Virus ကူးခံရသူတွေကိုကူးသမှုပေးပြီးကူးစက်ခံရနိုင်သူတွေကိုကာကွယ်ဆေးပေးမယ်ဆိုရင် HIV ကူးစက်ရောဂါကိုတကယ်တမ်းထိန်းချုပ်နိုင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်က AIDS ဖြစ်ပွားမှုကြောင့်လူပေါင်းတသန်းနီးပါးအသက်ဆုံးရှုံးခဲ့ရပြီး2030ပြည့်နှစ်အရောက်မှာတော့ HIV virus ကူးစက်ခံရသူတန်း100လောက်ရှိလာလိမ့်မယ်လို့ကြန့်ကျင်သူတွေကခန့်မှန်းထားပါတယ်။အကြောင်းကတော့ AIDS ရောဂါကိုသုတေသနနဲ့ကုသရေးအတွက်ရန်ပုံငွေလျှော့ချတာနောက် virus ကူးစက်ခံရနိုင်သူတွေထံကိုရောက်ရှိနိုင်ဖို့အခက်အခဲတွေကြောင့်ဖြစ်ပါတယ်။ဒါအပြင်အစိုးရရဲ့စိတ်ဝင်စားမှုကလည်းတိတ်မရှိတော့ပါဘူး။အမေရိကန်အစိုးရရဲ့ကမ္ဘာတစ်လွှာ AIDS တိုက်ဖျက်ရေးဆောင်ရွက်မှုအစီအစဉ် US Global AIDS Coordinator ကတာဝန်ရှိသူဒေါက်တာ Deborah Brisk ကအခုလိုပြောပါတယ
်။ When we talk to ministers of finance, they always say
ဘဏ္ဍာရေးဆိုင်ရာဝန်ကြီးတွေနဲ့ဆွေးနွေးပြောဆိုတိုင်း HIV ကြောင့်တည်တဲ့သူမတွေ့ရတာကြောင့်ဒီကိစ္စပြီးသွားပြီလို့ထင်တဲ့အကြောင်းပဲပြောကြပါတယ်။
တနှစ်ကိုကူးစက်ခံရသူအသစ်သုံးသန်းခွဲနီးပါးရှိနေတာကနေကျဆင်းလာတယ်ဆိုပေမဲ့လူနှစ်သန်းနီးပါးလောက်ကူးစက်ခံရဆဲဖြစ်ပါတယ်အမျိုးသားချင်းလိင်တူဆက်ဆံသူတွေမူရစေထိုးသွင်းသူတွေလိင်လုံသားတွေနဲ့ဖောက်တယ်တွေလိင်ပြောင်းလဲထားသူတွေအပါအဝင် HIV virus ကူးစက်ခံထားရသူ18သန်းလောက်ဟာလဲကုသပေးနိုင်ဖို့လက်လန်းမမီဖြစ်နေပါတယ်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကG. Stephen Morrison ကအခုလိုပြောပါတယ်
။ Those key populations and young women account for over 50% of new infections.
အသက်ကူးစက်ဖြစ်ပွားနေသူတွေရဲ့50ရာခိုင်နှုန်းကျော်ကအဲ့လူတွေနဲ့မြို့သူပြည်ငယ်တွေဖြစ်ပြီးသူတို့ဆီကိုရောက်နေဖို့လက်လက်မီဖို့ကတိတ်ပြီးတော့ခက်ပါတယ်
။ပြီးခဲ့တဲ့ဇူလိုင်လကကျင်းပခဲ့တဲ့နိုင်ငံတကာ AIDS ရောဂါညီလာခံကနေထွက်ပေါ်လာတဲ့အချက်အလက်တွေကိုစမ်းစစ်တဲ့ဆွေးနွေးပွဲအတွင်း Morrison, Dr. Brisk နဲ့ Dr. Beer တို့ကAIDS တိုက်ဖျက်နိုင်ရေးအခက်အခဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ Johns Hopkins တက္ကသိုလ်ကဒေါက်တာ Chris Beer ကအခုလိုဆက်ပြောပါတယ
် We are not done with AIDS and it is much too early to declare victory
AIDS ကိုအဆုံးမသတ်နိုင်သေးပါဘူးအောင်မြင်ပြီလို့ပြောဆိုဖို့တိတ်ကိုစောလုံးပါသေးတယ်ကပ်ရောဂါပြန်ပြီးခေါင်းထောင်လာနိုင်တဲ့အန္တရာယ်ကတကယ်ရှိနေပါတယ
်လူတွေကိုပို့ပြီးတော့ကုသပေးနိုင်ဖို့အတွက်AIDS ရောဂါနဲ့ဆက်နွယ်ပြီးရှေ့ယွမှုတွေကိုရောပါတက်တာစေရေးနီးလန်းတွေဖော်ထုတ်နိုင်ဖို့နိုင်ငံတကာအစည်းအဝေးတစ်ရက်ကိုအမေရိကန်အမျိုးသားကျန်းမာရေးဆိုင်ရာ Institute ကကြီးညာထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတော့ AIDS ကူးစက်ဖြစ်ပွားနေပြီးမကုသရသေးသူအများစုကဆင်းရဲချွတ်တဲ့သူတွေလူမဲတွေနဲ့စပိန်စကားပြောလူမှုအသိုင်းအဝိုင်းတွေကြားမှာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပြီးဒီကွာဟာချက်ကိုဖြည့်ရှင်းနိုင်ဖို့ကအမေရိကန်ပြည်ထောင်စုအတွင်း AIDS ရောဂါဖြစ်ပွားမှုကိုအဆုံးသတ်နိုင်ရေးအတွက်အရေးကြီးတယ်လို့လည်းပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ကင်းပါခင်ဗျာမြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ VOA အမေရိကန်အတန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ24 40 51လိုင်းလက်မီတာ190တို့ပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်မှာဖြစ်တဲ့အပြင်အမျိုးသမီးကန္တထုတ်လွှင့်တဲ့ကမ္ဘာတော့
ကျမတို့တွေ့လို့ရတဲ့ခါကျမှကျမတို့လိုင်းမမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်ရတယ်တော်တော်လေးနေမယ်လို့ထင်ပါတယ
်ကွယ်လွန်သွားပြီဖြစ်တဲ့ကုလအတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်နဲ့တွေ့ကြုံခဲ့ဘူးသူရဲ့ပြောပြချက်တွေကိုနောက်ပိုင်းအမျိုးသမီးကဏ္ဍမှာနှာစင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်တင်ပြချင်ပါတယ်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့သတင်းလောကလွတ်လပ်ခွင့်ရှိမရှိစမ်းသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times မှာ Nobel တီဟန်ရေးတဲ့ဆောင်းပါးကိုအကျဉ်းယုံတင်ပြခြင်းပါတယ်။နိုင်ငံတော်လှည့်ဝတ်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲခံနိုင်ရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံးငိမ့်ပေါင်း36ကြိမ်နဲ့8လကျော်ကြာစစ်ဆေးလာခဲ့တာဖြစ်တယ်လို့ဆောင်းပါးအစမှာရေးပါတယ်။အစိုးရဘက်ကလူပြတက်တဲ့23ဦးနဲ့အမှုကိုတက်တဲ့ထူဖို့စ조사ခဲ့ပါတယ်။ကိုဝါလုံးတို့ရဲ့ရှေ့နေဦးခမောင်စောကတော့တရားလိုပြတဲ့တွေရဲ့ထွက်ဆိုတင်ပြချက်တွေဟာသတင်းတော်နှစ်ဦးဥပဒေကိုချိုးဖောက်ခဲ့တယ်ဆိုတာကိုတည်တည်ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်လိုပြတဲ့တွေတူဖြစ်တဲ့ဒူရဲမှုမိုးရံနိုင်ငံကတော့ရိုက်တာသတင်းတော်တွေဟာထောင်ချောက်ဆင်ခံရတာဖြစ်တယ်လို့တရားရုံးမှာထွက်ဆိုထားကြောင်းကိုဝါလုံးတို့ရဲ့ရှေ့နေကပြောပါတယ်ဒီအမှုဟာတရားစီရင်ရေးစနစ်နဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာတိုင်းတာတဲ့ပွဲဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ် RSF သတင်းတော်အဖွဲ့ဒါရိုက်တာအေဝန်ကတော့ကိုယ်အလုံးတို့ကိုထောင်ချလိုက်မယ်ဆိုရင်ဒေါင်ဆန်းစုကြည်ကဒီမိုကရေစီတန်ဖိုးတွေကိုမလေးစားဘူးဆိုတာပြသလိုက်တယ်လို့ဖြစ်လိမ့်မယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ထပ်ပြီးတင်ပြချင်တာကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်အရေးတစ်နှစ်ပြည့်လာချိန်မှာဒီပြဿနာသက်ဆိုးမရှိရအောင်သက်ဆိုင်ရာအဖွဲ့တွေအားလုံးစုပေါင်းဆွေးနွေးပြီးကြားကာလဖြည့်ရှင်းမဲ့အစီအစဉ်တွေချမှတ်ဖို့လိုနေပြီလို့ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ကြီးကတိုက်တွန်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်တို့PD News 24သတင်းမှာဆောင်းပါရှင်နူးအစ္စလမ်ဟာစစ်ကရေးပါတယ်။တွေ့ပြတဲ့ရိုဟင်ဂျာ9သိန်းလောက်မှာ ICRC ကကော့ဆက်ဘဇာစခန်းကဒုက္ခသည်တသိန်းနီးပါးကိုထောက်ပံ့ခဲ့ပြီးအဲ့ဒီတွေက4000ကျော်ကိုလစဉ်အစားအသောက်တွေထောက်ပံ့နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေတစ်နှစ်ကြာလာချိန်မှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေစေဖြစ်ပြီးရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်တွေဟာလည်းလူသားချင်းစာနာမှုအရာပေးတဲ့အကူအညီတွေပေါ်မှာသာမှီခိုနေရတယ်လို့ ICRC အကြီးအကဲကပြောပါရယ်။နှစ်ဖက်လူမှုအတိုင်းဝိုင်းကြားကျယ်ပြန့်ပြည့်စုံတဲ့ရင်းများစည်ရီလုပ်ဖို့လိုအပ်နေသေးတဲ့အတွက်မြန်မာအစိုးရကနိုင်ငံရေးစီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေအကောင့်ထည့်ဖော်ဖို့လိုသလိုထွက်ခွာသွားတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုသေးတယ်လို့ ICRC ကထောက်ပြကြောင်းဆောင်းပါးမှာဖော်ပြထားပါရယ်ခင်ဗျာ။
ကိုရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြမအစိုးရရဲ့ကြိုးပမ်းမှုတွေဟာတနေ့အတွင်းဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရီချာကရခိုင်ပြည်နယ်အရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေနေ့ VOA ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ်။
တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်နေလူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွလွယ်နဲ့လိမ်တဲ့လူလိမ်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဘုရားဆက်လက်နားဆင်ရမှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဗီဟာနန်ဟာဩဂုတ်လ18ရက်ကအသက်80အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်သူ့ကွယ်လွန်မှုဟာကမ္ဘာအတွက်ရောမြန်မာနိုင်ငံအတွက်ပါဆုံးရှုံးမှုကြီးအဖြစ်ရှုမြင်နေကြပါတယ်သူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ရခိုင်တိုင်းသူဒေါ်စောခင်တင့်ကိုမစ္စတာကိုဗီဟာနန်နဲ့ပတ်သက်ပြီးအမတ်တရအဖိုးတန်တဲ့အတွေ့အကြုံတွေကြောင်းဆက်သွယ်မေးမြန်းထားတာကိုဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလသန်းတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
No I've had a very good discussion with the council on the situation in Rakhine and I focused mainly on the reportof the Rakhine Commission, which I had the privilege of chairing. There were 9 of us, 6 from Myanmar, and 3 internationals.
The Rakhine Commission has been in the United States for a long time. We have been here 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 for a long time. 6 of us are in Myanmar, 3 of us are in Myanmar.ဒီစီရင်ခန်းစာဟာပြင်းထန်တယ်လို့ဆိုရပေမဲ့ကျွန်တော်တို့ဒီစီရင်ခန်းစာကိုအဖွဲ့ဝင်တွေကြားသဘောတူညီမှုရယူပြီးတင်းမာမှုစိတ်မရှိဘဲပြုစုနိုင်ခဲ့ပါတယ်
။ဒါကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဲ့ဖြစ်ကုလသမဂ္ဂတွေးမှုချုပ်ဟောင်းလည်းဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်ရခိုင်ချန်ပီကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့80အရွယ်ဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကွယ်လွန်ခဲ့တဲ့မစ္စတာကိုဖီအာနန်ကသူမကွယ်လွန်မီရခိုင်အကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာနဲ့ပတ်သက်လို့2019အောက်တိုဘာလကကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာပါ။သူပြောခဲ့သလိုသူဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်အဖွဲ့မှာမြန်မာ6ဦးနဲ့နိုင်ငံတကာက3ဦးတို့ပါဝင်ရမှာအဲ့ဒီမြန်မာ6ဦးနဲ့2ဦးကတော့ရခိုင်တိုင်းရင်းသူဒေါ်စော့ခင်တင်မဲဖြစ်ပါတယ်။အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်သူမစ္စတာကိုဖီအာနန်အပေါ်သူဘယ်လိုရှုမြင်သလဲအစည်းအဝေးခန်းစာပြုစုရမှာဘယ်လိုအဖို့တန်တဲ့အတွေ့အကြုံတွေရခဲ့ပါသလဲဆိုတာကိုဒေါ်စော့ခင်တင်ကိုမေးကြည့်ခဲ့ပါတယ
်ဒီမှာအနေနဲ့ပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတို့အနေနဲ့ကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကော်ဖီအာနန်တွေးပြီးတော့အလုပ်လုပ်တဲ့အခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာခြားတဲ့ဒေသနာတွေလူရက်တရားဒီကေဘတံဘူတာဂုံလူစီရရေလို့တွေးခဲ့ပါတယ်။တုံတက်အတူလောက်ကင်ရတဲ့အခါမှာဒီ ကိကိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအတွေ့အခေါ်တွေစေတနာတက်မှတ်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလုပ်ကြရမလဲလူတွေပေါ်မှာဘယ်လိုသိခံရမလဲကိုယ့်ရဲ့စိတ်ကိုအေးချမ်းချမ်းလေးနဲ့လောကအကျိုးကြီးအောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါလို့မပြောသေးတိုင်အောင်သူ့ရဲ့လုပ်တာတွေပြောတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါတွေကကျွန်မတည်းသင်ဆရာပြောလို့ဖြစ်ဖြစ်ပါလေဒါကြောင့်မို့လို့ပဲဘောတဘာတို့ကိုလွန်သောပြီဖြစ်ပင်မေးလေသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်းကျွန်မဟာဒီခိုင်မျိုးမျိုးပေါ်မှာရောကျွန်မရဲ့မြန်မာနိုင်ငံပေါ်မှာရောကမ္ဘာကြီးလူသားပေါ်မှာရောကျွန်မတတ်နိုင်တယ်လို့သုံးဆောင်သွားပါမယ်ဆိုရယ်စိတ်ပြေဖို့တန်ဖိုးတင်ရှာမိပါရှင
်စတကိုဖီအန်နန်ဦးဆောင်နေရခိုင်အကြံပေးကော်မရှင်ရပေါ့နော်2016စက်တင်ဘာလစပြီးတော့နောက်ပြီးတော့ပြီးခဲ့တဲ့နှစ်ကနောက်ဆုံးအစည်းအဝေးစာထုတ်ပြန်ပြီးတော့ကျန်ပြီးကျဲ88ချက်ပေါ့နော်ကျန်ပြီးခဲ့တယ်သူရဲ့ဒီကော်မရှင်ရဲ့ဥဆောင်ချက်ကလည်းရခိုင်ပြည်နယ်အင်ချန်ကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျတော့အခုလို့သူနဲ့ဒီနှစ်ကြာဆောင်ရွက်ခဲ့ဒီကမှာသူလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီပြဿနာဖြေရှင်းရေးအတွက်သူများလည်းတည်တင်နေအမှတ်တရလည်းဖြစ်တင်နေဆိုတဲ့ဖြစ်ရခိုင်များရှိရင်ကျမတို့နဲ့ပြန်ပြီးတော့မျှဝေပါလား
သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ
။ဟုတ်ကဲ
့။အဲဒါပေမဲ့တခုရှိတာပေါ့နော်။သူ့အနေနဲ့ပေါ့နော်။ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်တွေးတဲ့အတွေးခေါ်မျိုးအဲ့ဒီအလုပ်ကံမျိုးနဲ့ကျမတို့တွေးလို့ရတဲ့အခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေနဲ့အနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စင်းသားစရာလက်ခံနိုင်စရာလေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ဘူးကတွေးပြီးတော့လုပ်တဲ့ခါကြတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူလုတ်ကင်ပုံတွေလေးဟာတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအများကြီးကျွန်တော်တို့တွေ့ရတယ်ဒီထဲကတခုလေးပေါ့နော်ကျွန်မဟိုပြောမယ်ဆိုရင်ကျွန်တော်တို့ဒီမောင်နှောကိုဆင်းပြီးတော့ဒီဒီပြဿနာဖြစ်တဲ့ရော်တွေမိရှုထားတဲ့ဘာညာဆိုတဲ့ခါကျမတို့ကတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့အခါမှာအဲ့ဒီနေရာမှာယောဂန်လူတွေနဲ့ရောဒီအာနာပိုင်အခွင့်အစည်းတွေရောမရောဒီလိုတွေးတဲ့အခါကျတော့ကဘာကြီးကအပြင်ဖက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအထက်မှာဖြစ်နေရတာကတမျိုးပေါ့အမှန်တမ်းကော်ချတာပေါ့နော်ဒီလိုအဖြစ်ပြက်တဲ့မှာတွေးနေတဲ့အခါကျမှဒီဒေတာမှရှိတဲ့တော့ဒေတာခဏရောဒီခိုင်နေရောဒီတုံ့ပြန်မှုအပေါ်မှာသူစိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခံနေလို့သူပြောပြတဲ့အခါမှာဒါကျွန်မတော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျွန်မတို့ဒေတာခံနေရောလုံလုံရဲ့ဖွေးတွေရောဒီပုံမှန်နားမလည်ဘူးအဲ့ဒီနားမိတာကိုကျမကနားလေအောင်ကျမပြန်ပြီးတော့ပြေရှားပြန်ရှင်းပြခဲ့ရတယ်။အဲ့ဒါမျိုးတွေပေါ့နော်။ဆိုတဲ့အခါကျတော့ဒီအကျဉ်းဖက်မှုကိုအကျဉ်းဖက်မှုလိုပဲကွာတံမြန်လိုက်လို့ရှိရင်ဟုတ်ဖက်မှာကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ဟုတ်ဖက်ကိုဒီတံမြန်မှုကဘလိုတက်ရောက်တော်လဲဆိုရင်ဟာတွေကိုပြန်စဉ်းစားတတ်အောင်သူပြောခဲ့ရတယ်ရှိပါတယ
်။ဟုတ်ကဲ့။
ဒါရကျမတက်တော်တော်လေးကိုဟိုပေါ့နော်ဒါအနမူနာစရာသင်္ကန်းစာယူစရာတွေးစရာဖြစ်ဖြစ်တဲ့တကြောင်ကိုဒီလိုအတွေးခေါ်မျိုးတွေကိုပြောနိုင်သေးတယ်ပေါ့နော်။ကိုယ့်ရဲ့ရဟန်းဒီလိုပြသားပုံမှာတကယ်လို့စေတနာရှိလို့သူပြောခဲ့တဲ့စကား။ဒါပေမဲ့ဒီဟာကိုယ့်ရဲ့ခိုင်ဒီသားခံရနားတွေကိုအရန်ခက်ခဲတယ်။အဲ့အဲ့မျိုးတွေလည်းကျမတို့အများကြီးကြုံရတယ်။ဆိုတော့ဒီညမှာကျမတို့ဟာသူတို့ရဲ့နိုင်ငံတကာနဲ့ပတ်သက်ပြီးတော့လုံလာတဲ့အတွေးခေါ်တဲ့အယူဆတွေကိုသူကိုယ်တိုင်တွေ့တယ်လို့ကြုံရလို့ဒီဟာတွေကိုဒီတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်တန်းမျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါတယ်။ဒါမျိုးတွေကိုကျမတို့ကြုံရတဲ့အတွက်ကြောင့်မို့ဟိုသူနဲ့လုပ်တဲ့ခါမှာတော့တော်တော်လေးကျမတက်ဒီဆိုင်ဆိုင်ထက်ထက်အတွေးခေါ်တွေတော်တော်များများကိုတီးခိနိုင်ပါတယ်။အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးတော့မယ်ဆိုတဲ့ခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီ final မှာတွေ့ကြတဲ့ခါကျတော့ဒီမှာဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြုပြင်လို့မရနိုင်ဘူးဒါကိုပြုပြင်လို့တော့မဖြစ်ဘူးဒါကိုထည့်လို့ရေးလို့မဖြစ်ဘူးဆိုတော့ကျမ အရင်ဆိုတော့တက်ခဲ့တယ်တက်ခဲ့တာကြတော့ကျန်တဲ့ဟိုအပွဲတွေကတော့ဘောနော်သူတို့ကလည်းနားထောင်နေကြတာပေါ့နော်အဲ့ဒီကိုဒီမောက်ကိုကပြရမယ်ပြောတယ်အဲ့ဒါဆိုလို့ရှိရင်လည်းဒါကိုရဲ့မြင်အစအဆုံးငါ့ကိုသိချာနားလေအောင်ငါ့ကိုပြန်ပြောတယ်ဆိုတော့အဲ့ဒီ chance တွေတူပေးပါလေကျမဟုတ
်
ပေးကြတဲ့တော့မဒီ chance ကိုကျမကလည်းပေါ့နော်ပိတ်ပြီးတော့ English ကတူရမဖြစ်တဲ့အခါကျတော့နားမလည်မှာဆိုတော့ပေါ့နော်အဆုံးကျမလည်းတိကျပြောချင်တယ်အဲ့ဒါနဲ့အဝေးမြောက်ဟိုကျမတော့ကျမ interpret လုပ်ပြီးကျမတိချတာကိုရှင်းတယ
်။
ဒီဟာတော့ကျမဘယ်လိုမှလက်မခံနိုင်ဘူးเนา
ะ။
ဆိုတော့ကျမအဲ့ဒါကိုအဆအဆုံးအသေးစားသူ့ကိုရှင်းပြတယ်။ဟုတ
်ကဲ
့။နော်။ရှင်းပြတဲ့အခါကျတော့သူကအဲ့ဒါကိုလက်ခံတယ်။လက်ခံတဲ့အကြောင်းကိုကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်။ဒီသူဥပဒေကိုဘူးလို့လို့ဆိုချက်ကိုမလိုဘူးဒီအတိုင်းပဲတွားမယ်။ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရရှိရင်တော့ပြုပြင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ဆက်တင်မယ်။အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့ခံယူချက်အစစ်မှန်ကိုသူလက်ခံပြီးတော့ကျမကိုဖြေရှင်းပြီးပြခဲ့တယ်ကျမပြောတာကိုသူလက်ခံသိတယ်ဆိုရှင်လက်ခံခဲ့တယ
်ဟုတ်ကဲ
့အဲ့အဲ့ဒါမျိုးတွေကကျမဟိုသူတော်တော်လေးစားပါတယ်ကိုစိတ်နဲ့ကိုဟိုဆုံးမြတ်နေတာအခုလုံးကပြောနေတယ်ဒါပြုပြရမယ်ပြုပြရမယ်ဆိုမဟုတ်ဘူးဒါဘယ်လိုမှပြုပြလို့မရဘူးသူ့အချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုပ်ကိုလုပ်ရမယ်ဆိုရင်ဒီဟာတွေပေါ့နော်ဆိုတော့ဒါတွေပုံမှန်လေးကျမကျွန်တော်လေးလေးစားပါတယ်ဆိုလိုတာဟောနော်အဖေကပါတဲ့တယောက်အနေနဲ့ဒါကိုဟိုမကြိုက်ဘူး object တို့ဆိုလို့ရှိရင်ဒါကိုလုတ်ခွင့်ပြေးပါဟုတ်ကဲ့အဲ့ဒါမျိုးတွေပါဗောနော်ဒီမှာတို့ဒါလေးတော့ကျွန်တော်ကျွန်မမှတ်ရရအောင်ပေါ့နော်ဟုတ်ကဲ့
လလလာတန်ရဲ့အမျိုးသမီးကန္နာကိုနားဆင်ခဲ့ရတာပါအခုတခါတော့သိပ္ပံနဲ့နည်းပညာကဏ္ဍပဲဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ဒေါက်ကင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
နာဆာအမေရိကန်အာကာသစူးစမ်းရေးအဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးယာဉ်ကိုအပူချိန်သိပ်ပြင်းတဲ့နေနာအရောက်သွားပြီးအနိကလေ့လာနိုင်ဖို့အတွက်ဘလို့ကြံစည်ထားပါတယ်NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါ။ကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်။နောက်ကဘာကနေမိုင်း93တန်းဝေးတယ်။အဲ့တော့အလင်းအလျင်နဲ့တနာယု3,600လောက်မြန်တဲ့တစ်စက္ကန့်ပေါ့နော်။အဲ့လောက်မြန်တဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါ။ဒါပေမဲ့ပါကာဆိုလာပရုတ်ပါကာနေတုတေသနာလုပ်တဲ့ဂျူရူကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်။နောက်2လ3လနေလောက်ဆိုလို့ရှိရင်စရောက်သွားပါပြီ
။ဒီလောက်ဝေးကွာတဲ့နေရာကိုပါကာဂျူရူကဘယ်လိုပုံစံနဲ့သွားဖို့စီစဉ်ထားတယ်ဆိုတာကြည့်အောင်ပါ
။သူကဘယ်လိုသွားရလဲဆိုတော့တောက်ကြဂျူရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်။ဒီပတ်လန်းကြောင်းကြောင့်နေမျက်နှာပြင်နဲ့အနီးဆုံးကနေမျက်နှာပြင်နဲ့မိုင်း3တန်းခွဲလောက်ရောက်အောင်ကိုအနီးကအောင်တွားနိုင်ဖို့အတွက်ကိုဒီတောက်ကြကျူပတ်ရင်ပတ်ရင်နဲ့တဖြည်းဖြည်းအနီးဆုံးရောက်အောင်တွားရတာဖြစ်ပါတယ်အဲ့တော့နေနဲ့အနီးဆုံးရောက်တဲ့အခါမှာတနိုင်ကိုမိုင်း4သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရလို့မရှိပါဘူးဒါပေမဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြကြူကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်။အဲဒါကြောင့်သူက2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလန်းချောင်းနဲ့ပတ်သွားမှာဖြစ်ပါတယ
်။နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုန်းက Jupiter ခြားသပတိဂြိုလ်ရဲ့ဆွဲအားနဲ့အချိန်ယူဖို့စဉ်းစားခဲ့ပေမဲ့အခုပါကာဆိုလာပရုတ်ကတော့ Venus တောက်ကြကျိုးရဲ့ဆွဲအားနဲ့အရှိန်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်ထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘလို့အလုပ်လုပ်မှာပါလဲ
။ပါကာရဲ့အလေးချိန်ကဆိုတော့ကီလိုဂရမ်200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်လျှက်စစ်တအားလိုတဲ့ဟာကတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နေနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်ပြီးတဲ့အခါကျနေနဲ့အရန်ဝေးသွားတဲ့အခါကျဒီဆိုလာပြားတွေပြန်ဖွင့်ဆက်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ပို့ပေးပါပ
ါနေနာကိုရောက်သွားတဲ့အခါမှာရောဆက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ
နေမျက်နှာပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုရုရဲ့အပူကာပစ္စည်းကအပူချိန်စင်တီဂရိတ်1400လောက်ရှိတယ်အပူချိန်ကိုသူခံစားလိမ့်မယ်ဒါဆိုတော့ရှိလို့ချင်1400ဆိုတဲ့အချိန်ကတန်အေးပျော်လောက်တဲ့အပူချိန်ဖြစ်နေဒါပေမဲ့အေးမပျော်ဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ဂျိုဒူးရဲ့အကာတိတ်ကောင်းတဲ့အတွက်အဲ့ဒီအကာရဲ့အနောက်မှာရှိတဲ့စက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်။နေမြဲတဲ့ပြင်ပေါ်မှာရှိတဲ့ဒီပရမအဏုမြူတွေဖြစ်တဲ့ electron proton နောက်ပြီး helium ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲ။နောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွဲဝသလဲဆိုတာကိုတိုင်းကြဖို့ဖြစ်ပါတယ်။ဒီပရမအဏုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါ။တိတ်ပူလွန်အားကြီးတဲ့အတွက်hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ချင်းထုတ်လိုက်တဲ့စွမ်းအင်တွေကတိတ်ပူလွန်အားကြီးတဲ့အတွက်တိတ်တောက်နေပြီးတော့ပရမအဏုမြူတွေကလွင့်ပြန်နေတဲ့အတွက်တိတ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လည်းနာမည်ပေးထားပါတယ
်အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူးအခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
အဓိကဟိုနီးပညာ computer နီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီ computer နီးပညာဘလောက်တောင်မှတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့တွက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ရှိရင်1960လောက်မှာလကပါကိုပြစ်တင်လိုက်နိုင်တဲ့ဒီ Satan 5အမှတ်ဒုံးမြန်ကြီးတစ်ခုလုံးကိုထိန်းတဲ့ထိန်းချုပ်တဲ့ computer ရဲ့အစပေါင်းများစွာဒါလာအောင်ကိုတိုးတက်လာပါပြီဒါ၄အဲ့ဒါ၄ရဲ့ computer နည်းပညာတိုးတက်လာတာသိအဓိကကြပါတယ်နောက်တစ်ခုကဒီcommunication ပေါ့နော်ဆက်သွယ်ရေးဂျူဒူတွေရဲ့ဟိုဆက်သွယ်မှုနောက် layer set နည်းပညာ electronic နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသုတေသနအချက်အလက်တွေကိုဒီလောက်ဝေးတဲ့နေရာကနေပို့ပေးဖို့နောက်တစ်ခုကဒီ material science ဆိုခေါ်တဲ့တတ္ထဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်နည်းပညာတိုးတက်လာမှတာလည်းလုပ်လို့ရပါတယ်ဥပမာအားဖြင့် neighbor ကိုယူအာကာသရင်တစ်ခုကိုလွတ်တင်လိုက်လို့ရှိလို့ရင်ချက်ချင်းအေးပျော်ပြီးလောင်ပြီးကျသွားမှာပါအဲ့တော့အပလောက်မြင့်တဲ့အပူချိန်ကိုခံနိုင်ဖို့အတွက်ကတတ္ထရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချိန်အမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ္ထရောတွေကိုအာသူတေသနာလုပ်နိုင်တယ်အများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့CCD ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် UU CCD နဲ့မဟုတ်ဘဲနဲ့ CMOS လို့ခေါ်တဲ့ complementary metal oxide semiconductor လို့ခေါ်ပါတယ်အဲ CMOS CCD အချက်ကလေးကပါလဲဆိုလို့ရှိရင်နေရနေပြီးတော့ထွက်လာတဲ့နေမုန်တိုင်း X-ray ရောင်ကြီး cosmic ရောင်ကြီးတွေကနေပြီးတော့ဒီ UU CCD ကင်မရာရဲ့မြင်သွားလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုပ်နိုင်ပါတယ်အဲ့တော့အဲ့လိုပြက်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိကြလို့ရှင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တွေတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံနည်းပညာတိုးတက်မှုအများကြီးလိုပါတယ
်ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူရဲ့1958 7 mate 2အပြင်လူပေါင်း 1.3 ရဲ့နာမည်တွေပါတဲ့ memory ကပ်ပြားလေးပါပါသွားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တ
ော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ခဲ့ရတာပါ video ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံနဲ့ကြာရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက် JCPAA ရအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်ကအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ဆက်နွယ်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုသူကတိပေးထားတဲ့အတိုင်းပြန်လည်ချမှတ်လိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမေလအတွင်းမှာနှုတ်ထွက်ခဲ့ပြီးတဲ့နောက်သတ်မှတ်ထားတဲ့ရက်60ပြည့်တဲ့အချိန်မှာပိတ်ဆို့အရေးယူမှုအသစ်တွေဟာဩဂုတ်လ9ရက်နေ့မှာစတင်အသက်ဝင်တာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုတွေအီရန်အနေနဲ့အမေရိကန်ဒေါ်လာတွေကိုဝယ်ယူခွင့်မော်တော်ယာဉ်လုပ်ငန်းအတွက်အသုံးပြုတဲ့စက်ပစ္စည်းတွေဝယ်ယူခွင့် ဤနိုင်ငံငွေကြေးကိုအပြောင်းအလဲလုပ်ပိုင်ခွင့်အပါအဝင်တခြားကိစ္စရအတော်များများလည်းပါဝင်ပါတယ်။ဤနိုင်ငံရဲ့ဗဟိုဘဏ်နဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံခြားငွေကြေးအဖွဲ့အစည်းတွေနဲ့ဤနိုင်ငံရဲ့လောင်စာဆီကဏ္ဍတို့အပေါ်ချမှတ်မဲ့ပိတ်ဆို့အရေးယူမှုတွေအပါအဝင်အမေရိကန်ကအီရန်ပေါ်ချမှတ်ပြီးဖြစ်တဲ့နျူကလ িয়ার ဆိုင်ရာပိတ်ဆို့အရေးယူမှုတွေကတော့လာမယ့်နိုဝင်ဘာလ5ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအပြည့်အဝအကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းအီရန်နဲ့စီးပွားရေးအရထိတွေ့ဆက်ဆံနေတဲ့တိုင်းပြည်တွေအနေနဲ့လည်းအဲ့ဒီအတိုင်းလိုက်နာဆောင်ရွက်ကြဖို့အနီးကပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအီရန်နဲ့ထိတွေ့ဆက်ဆံနေတဲ့လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်အဖွဲ့အစည်းတွေအနေနဲ့လည်းသူတို့လုပ်ငန်းတွေကိုတဖြည်းဖြည်းချင်းရှော့ချမသွားဘူးဆိုရင်စိုးရတဲ့နောက်ဆက်တွဲအကျိုးဆက်တွေခံကြရမှာဖြစ်ကြောင်းစာနဲ့ရေးသားထုတ်ပြန်တဲ့ကြေညာချက်မှာသမ္မတထရန့်ကပြောကြားထားပါတယ်။နိုင်ငံတကာကုမ္ပဏီအများအပြားဟာလည်းအီရန်ရဲ့ဈေးကွက်ကနေနှုတ်ထွက်သွားကြပြီဖြစ်ကြောင်းနဲ့အီရန်ကနေရေနံဝယ်ယူမဲ့အစီအစဉ်ကိုလည်းရပ်တန့်မဲ့အကြောင်းတိုင်းပြည်အတော်များများကပြောထားကြတဲ့အပေါ်ကြိုဆိုကြောင်းလည်းသမ္မတထရန့်ကပြောပါတယ်။အီရန်အစိုးရအနေနဲ့ချင်းချောက်မှုလုပ်တာနဲ့မတည်ငြိမ်မှုတွေထွက်ပေါ်အောင်လှုပ်ဆောင်နေတာတွေကိုရပ်တန့်ပြီးကမ္ဘာစီးပွားရေးအဝန်အဝိုင်းတွေကိုဝင်မလားဒါမှမဟုတ်စီးပွားရေးအရာပြစ်ပယ်ခံထားရတဲ့လမ်းကြောင်းကိုပဲဆက်လက်ဦးတည်သွားမလားဆိုတော့ရွေးချယ်စရာနည်းလမ်းတွေရှိတယ်ဆိုတာကိုနိုင်ငံတိုင်းကလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းလဲသမ္မတထရန့်ကပြောပါတယ်ပိတ်ဆို့မှုတွေရုတ်သိမ်းပေးလိုက်တဲ့အတွက်အီရန်ကပြန်လဲရရှိခဲ့တဲ့ငွေကြေးတွေကိုအီရန်ပြည်သူတွေရဲ့လူမှုဘဝတိုးတက်မြင့်မားရေးအတွက်အသုံးပြုမယ်အစားစီးရီးယားယီမင်နဲ့ဂါဇာဒေသတွေမှာအကြမ်းဖက်မှုတွေပြန်ပွားရေးအတွက်အသုံးပြုနေကြောင်းအမေရိကန်အရာရှိတွေကလည်းပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေကိုအတတ်နိုင်ဆုံးဖိအားပေးဆောင်ရွက်သွားမှာဖြစ်ပေမဲ့တစ်ဖက်မှာလည်းအီရန်ရဲ့ပက်ထိတ်တဒုံးကျည်စမ်းသပ်မှုတွေနဲ့အကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာအပါအဝင်ရန်လိုတဲ့လုပ်ရက်တွေရပ်တန့်ရေးအတွက်ဘက်ဆောင်ပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ဖို့တကားဖွင့်ထားကြောင်းလည်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်ဒါပြင်အီရန်နိုင်ငံရဲ့ကောင်းမွန်တဲ့သမိုင်းအမွေပိုင်ရှင်အစ်စ်မှန်ဖြစ်ကြတဲ့အီရန်အစိုးရရဲ့တာကောင်တွေဖြစ်နေရတဲ့ပြည်သူတွေကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းအီရန်ပြည်သူတွေအပါအဝင်ဒေသတွင်းကပြည်သူပြည်သားတွေဘေးကင်းပြီးငြိမ်းချမ်းတဲ့အနာဂတ်မှာအထူးတကားကြီးပွားချမ်းသာစွာနေထိုင်နိုင်မယ့်နေ့ကိုမျှော်လင့်ဆောင်စားနေကြောင်းလဲသမ္မတထရန့်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မှအကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့ဂျန်နေသေးတဲ့အချိန်တော်တွင်မှသတင်းချင်းညုတ်ကိုကိုကျော်သိန်းပြောပြပေးပါဦးဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုသွားမဲ့အစီအစဉ်ကိုသူဖျက်ပြစ်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။အခုချိန်မှာမြောက်ကိုရီးယားကိုမတော်ဘူးဝန်ကြီးမိုက်ပိုမီယိုကိုကျွန်တော်ပြောပြပါပြီ။ဒါကြောင့်လဲဆိုတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိတာထင်ရှားတဲ့တိုးတက်မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်က Twitter မှာတောက်ကြနေကကြေးပါတယ်။အမေရိကန်ပြည်ထောင်စုမှာအထင်ကြီးရဝါရင်ထက်လွတ်တော်မတ်ဂျွန်မက်ကိန်းဟာသူကန်စားနေရတဲ့အုံနော့ကင်ဆာအတွက်ဆေးဝါးကုသမှုကိုရဆိုင်လိုက်ပြီးလို့သူမိသားစုကကြေညာပါတယ်။ဂျွန်မက်ကိန်းဟာအုံနော့ကင်ဆာရောဂါကိုကုသနေရတဲ့အကြောင်းအများပြည်သူသိအောင်မနစ်ကအတိပေးကြညာပြီးတဲ့နောက်တောက်ကြံလေးကထုတ်ပြန်တဲ့မိသားစုရဲ့ကြီးညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာတဲ့ကြော်လွန်လာပြီးဖြစ်တဲ့အကြောင်းပြောထားပါတယ်။ယောဂအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လွဲလို့မရတဲ့အသက်အရွယ်ကြီးရင်မှုကြောင့်အခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့မိသားစုရဲ့ကြီးညာချက်မှာပြောထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်သစ်အီမရန်ခန်းကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လှုပ်ရှားနေတဲ့အကြမ်းဖက်ဝါဒီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှောမမူခရရှိကတောက်ကြနေမှာပြောပါတယ်။အခြေတော်အခြားဒေသကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါဒီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာသတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဦးဒင်းအင်ဒိုနီးရှားနိုင်ငံသားဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားကီရမ်တို့ကိုအကြမ်းဖက်ဝါဒီတွေဖြစ်တက်မှတ်လိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကြွကြော်သိမ်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရင်းမှုကမင်းအင်ဂျင်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ24-50-51နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.